အီရန်နိုင်ငံမှာအကြမ်းဖက်တဲ့ဆိုးဝါးဆန့်ကျင်ဆန္ဒပြမှုဖြစ်အောင်ရန်သူတွေကလှုပ်ဆောင်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆက်ဆဲနေပြီမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ကဆန္ဒပြသူတွေကိုအင်္ဂါနေ့မှာချီးကျူးလိုက်ပါတယ်သူတို့ဟာအီရန်ကရက်ဆက်ပြီးအဂတိလိုက်စားတဲ့အာဏာရှင်ကိုဆန့်ကျင်ကြောင်းနောက်ဆုံးမှာတော့ပြတ်သားနေပြီလို့ပြောပါတယ်အီရန်နိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြမှုတွေဖြစ်ပေါ်နေတာ6ရက်ကြာလာပြီဖြစ်ပြီးတေဆုံးသူက22ဦးရှိပါပြီအီရန်ရဲ့နျူကလ িয়ার လင်းနဲ့တွဲထုတ်မဲ့စီစဉ်ကိုထိန်းချုပ်နိုင်မှုရှိခဲ့တဲ့2015နိုင်ငံတကာသဘောတူညီချက်အစိတ်ပိုင်းဖြစ်တဲ့အရင်သမ္မတဘရက်အိုဘားမားကလက်ထက်ကအီရန်ကိုမနိုင်မနေမငွေကြေးထောက်ပံ့မှုတွေပေးခဲ့တယ်မယ်။ဒါဟာအကြမ်းဖက်ဝါဒနဲ့အီရန်အာဏာရှင်တွေအိတ်ထဲပဲရောက်ကုန်တယ်လို့သမ္မတထရမ့်ကသူ့တက်တာမှာရေးပါတယ်။အီရန်ပြည်သူတွေအတွက်ကြီးမားတဲ့ငွေကြေးဖောင်းပေါက်မှုတွေကြားမှာစားစရာမရှိတဲ့လောက်နဲ့လူခွင့်ရပိုင်ခွင့်လည်းမရှိကြောင်းနဲ့အမေရိကန်ပြည်ထောင်စုကစောင့်ကြည့်နေတယ်လို့ရေးပါတယ်။အီရန်မှာအာဏာရှင်ကသူ့ပြည်သူရဲ့လိုအပ်ချက်မဖြစ်စေအကြမ်းဖက်ဝါဒဖြန့်ဖြူးရေးပဲဦးစားပေးနေတာတဲ့အာဏာရှင်ပေါ်စိတ်ကုန်နေတာဖြစ်ပြီးအီရန်လူထုကသူ့ရဲ့စိတ်ပြတ်မှုကိုဖော်ပြနေတယ်လို့လည်းနိုင်ငံလုံးကြုံရေးချန်ပီယံ HR Max Master က VW ကိုပြောပါတယ်။ဒါပြင်အီရန်အစိုးရကသူ့လုပ်ရတွေတောင်းခံရမယ်လို့လည်းပြောပါတယ်။ခုနကသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးမီကီဟင်လီကလည်းလွန်ခဲ့တဲ့6ရက်တာကာလတွင်တည်ဆုံးသူ22ဦးရှိပြီဖြစ်တဲ့အီရန်ဖြစ်ပေါ်နေတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့ခုနကသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးခေါ်ယူနိုင်အောင်အမေရိကန်ပြည်ထောင်စုကတောင်းဆိုမယ်လို့ပြောပါတယ်သမဂ္ဂအင်ဂျီပြောခွင့်ရဆာရာဟက်ကဘီဆန်ဒါဆာလည်းအခုဆန္ဒပြမှုတွေဟာရင်းနှီးနဲ့အီရန်ပြည်သူရဲ့စီးနင်းနဲ့လူလူချင်းရေပန်းဆတဲ့စူပူလှုပ်ရှားမှုတို့ဖြစ်ကြောင်းပြောပြီးအီရန်ပြည်သူတွေကိုအမေရိကန်ပြည်ထောင်စုကထောက်ခံအားပေးနေတယ်လို့ပြောပါတယ်